တိုင်းနယ်ပြည်နယ်တော်တော်များများမှာကိုဗစ် -19 ရောဂါအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ကွာရန်တိန်းစင်တာတွေကို WHO ရဲ့စီကံသတ်မှတ်ချက်တွေနဲ့အတက်နိုင်ဆုံးကိုက်ညီအောင်ပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးပါမယ်။တိုင်းနယ်ပြည်နယ်အသီးသီးမှာကော်မတီတွေဖွဲ့စည်းပြီးကိုဗစ် -19 ရောဂါစောင့်ကြည့်တဲ့ကွာရန်တိန်းစင်တာတွေကို WHO ရဲ့စံသတ်မှတ်ချက်တွေနဲ့အတက်နိုင်ဆုံးကိုက်ညီမှုရှိအောင်ဆောင်ရွက်နေကြပါပြီ။ကချင်ပြည်နယ်ဝိုင်းမော်မြို့ကကျန်းမာရေးဦးစီးဌာနမှုကသူတို့ရဲ့မြို့နယ်စည်းရုံးတွေမှာပြင်ဆင်ထားတဲ့ quarantine center တွေနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပြပါဗျ။
အကုန်လုံးပြင်ဆင်နေကြပါတယ်ခင်ဗျာ။ကျွန်တော်တို့စည်းရုံးနေရာပြင်လာရှိသလိုကျွန်တော်တို့မြို့နယ်နဲ့ပေါင်းစပ်ပြီးတဲ့အခါကျလို့ရှိရင်မြို့နယ်ရဲ့တင့်တော်တဲ့နေရာတွေမှာ quarantine area တွေကိုကျွန်တော်တို့သတ်မှတ်ထားတာပေါ့နော်။ facility quarantine ပေါ့သူမြို့နယ်လိုက်သူမြို့နယ်လိုက်ပေါ့။တချို့မြို့နယ်ကြတော့နော်ဟိုပါအားကစားရုံတွေတချို့မြို့နယ်ကြတော့လည်းဘုံကြီးကြတချို့မြို့နယ်ကြတော့စတင်ကြောင်းပေါ့မြို့နယ်တိုင်း။အဓိကကျွန်တော်တီးသလောက်ကတော့မြို့နယ်တိုင်းကတော့အဲ့လိုဟိုစည်းရုံးနေမှာစီမံထားတယ်။စည်းရုံးဆိုတော့တိတ်ကြီးမရှိဘူးပေါ့နော်။အဲ့တော့နေမှာဆားဆားအတွက်လိုအပ်လို့ရှိရင်အားကစားရုံတွေနော်ဆိုဘုံကြီးကြောင်းတွေစတင်ကြောင်းတွေနော်အဲအဲ့လိုပေါ့ချက်ကြောင်းနေလို့နောက်ရင်ကြီးမှုဗိမာန်နေအဲအဲ့လိုတွေမှာပေါ့နော်သူမြို့နယ်လိုက်မြို့နယ်လိုက်သူ့ခြေနေတဲ့သူပေါ့နော်အဲ့လိုစီစဉ်ထားကြပါတယ်ဟုတ်ကဲ့အားလုံးစီစဉ်ထားတဲ့အကုန်ပေါင်းဆက်မြို့နယ်တိုင်းမှာကော်မတီတွေဖွဲ့ထားတယ်ဗျကော်မတီကနေကောင်းဆောင်ပြီးတော့စီစဉ်ထားကြတယ် The ratio စံနှုန်းနဲ့ဖြစ်တဲ့ WHO စံနှုန်းဆိုတာကမိသားတွေလည်းရှိမယ်လိုအပ်လို့ပေါင်းဆက်ပြီးတော့ဖြည့်ရတာလည်းရှိတယ်အဲဒါတွေကတော့အဲ့ဟိုနော်လိုတာတွေလည်းရှိမယ်ပြည်သူနိုင်လည်းရှိ
ကိုဗစ် -19 ရောဂါကာကွယ်ကူတာတာနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်ခြင်းနဲ့ volunteer တွေကိုလည်းဆောင်ရမ်းရှောင်ရမ်းတွေနဲ့ဘယ်လိုနေရာတွေမှာဆောင်ရွက်ကြရမယ်ဘယ်လိုဆောင်ရွက်ကြရမယ်ဆိုတာတွေကိုသင်တန်းပေးနေတယ်လို့တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနတွေစီကနေသိရပါဗျ။အေယာဝတီတိုင်းဒေသကြီးမှာတော့ quarantine center တွေပြင်ဆင်ထားပြီးပြင်မယ် PPE ဝတ်စုံတွေကအစုံ20လောက်ပဲရှိသေးတယ်လို့ဆိုပါတယ်။လိုအပ်ချက်တွေရှိနေပြင်မယ်အဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့အေယာဝတီတိုင်းကျန်းမာရေးဦးစီးဌာနမှဒေါက်တာမြတ်မင်းထွန်းကပြောပြပါဗျ။
အလုံးစတော့ကျွန်တော် install လုပ်ထားတာ20လောက်ပေါ့နောက်ထပ်60ကခေါ်ရစတော့ install လို့လုပ်နေပါဒါပေမဲ့နည်းနည်းရောထင်းနေอยู่ပါပါသူကတော့သူကဒီကတယောက်နဲ့တယောက်အထင်းမှမကူအောင်လို့နည်းနည်းသူစိုက်ပြီးလုပ်ရအောင်လေ process ကြီးအနေနဲ့ရောများ system တက်ရှင်နဲ့ပါတော့ဟု
တ်ကဲ
့ဟုတ်တယ်ပါလေလုပ်နေမှာချိုးသွားပြီလို့ပြော
တယ် WHO ရဲ့စံညွှန်းတွေနဲ့မညီဘူးဆိုတာမျိုးမဟုတ်ပဲအဓိကကတယောက်ကနေနောက်တစ်ယောက်ကိုရောဂါမကူးစက်နိုင်ဖို့ကာကွယ်တာမျိုးဖြစ်တဲ့အတွက်ရှိတဲ့နေရာအဆောက်အဦနဲ့အကောင်းဆုံးဖြစ်အောင်မြန်မာနိုင်ငံရဲ့စံချိန်နဲ့အကောင်းဆုံးစီမံဆောင်ရွက်ထားတယ်လို့လည်းသူကဆက်ပြောပါတယ်အခုလက်ရှိရန်ကုန်မှာ facility quarantine အတွက်16နေရာတတ်မှတ်ဆောင်ရွက်ထားပြီးလူဦးရေ2000လောက်ထားနိုင်မယ်လို့ခန့်မှန်းတယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းကပြောပြပါဗျ
။ quarantine နေရာကကျွန်တော်လုံးစေပေါ့နော
်။ဟုတ်ကဲ့
။ဆေးရုံဟိုဘူဘာဂီနဲ့တောင်းကလပ်ပါမျိုးသမီးနဲ့ကလေးဆေးရုံအပါအဝင်ဆိုရင်အလုံးပေါင်း16နေရာကျွန်တော်တို့ရှိပါတယ်။16နေရာဆိုရင်တကယ်3နာပေါ့နော်။တကယ်3နာကျွန်တော်တို့လုံးစေ10နေရာပဲရှိသေးတယ်။ကျွန်တော်တို့မှာလုံးလုံးစေပြင်ထားတဲ့နေရာကတော့နောက်ထပ်ကျွန်တော်တို့6နေရာရှိရပေါ့နော်အားလုံးပေါင်းဆိုကျွန်တော်2000လောက်တော့ပတ်ဝန်းကျင်လောက်တော့စမ်းမထင်နဲ့ကြဟုတ
်နိုင်ငံခြားကနေပြန်လည်ဝင်ရောက်လာသူတွေစောင့်ကြည့်လူနာတွေအတွက်တာမကကျန်းမာရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေဆရာဝန်တွေသူနာပြုတွေအကူတွေအတွက်ပါနေထိုင်စားသောက်ရေးအတွက်အဆင်ပြေအောင်စူးစမ်းဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ3ဦးတန်တရားနဲ့စောင့်ကြည့်လူနာ295ဦးရှိပါတယ်။အဲ့ဒီအထက်ကမှဓာတ်ခွဲနမူနာပေးပို့ဆဲနဲ့စစ်ဆေးဆဲက62ဦးနဲ့ရောဂါပိုးမတွေ့ရှိသူ212ဦးရှိပါတယ်။မတ်လ25ရက်နေ့အထိမြန်မာနိုင်ငံမှာအသွားအလာကန့်သတ်ထားသူဦးရေက904ဦးရှိနေပါတယ်။ကျွန်မအိမ်တန်တာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။